Israel ga Hezbollah စစ်သည်ကြော်တွေကိုနှိမ်နှင်းမှုအတွက်မြေပြင်တိုက်ပွဲဆင်နွှဲပြီးတဲ့နောက်ပိုင်းဒီကနေ့အင်္ဂါနေ့အထိလေဗနွန်တောင်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ Israel စစ်တပ်ကသတင်းထုတ်ပြန်လိုက်ပါတယ်။စစ်စင်ရေးကိုနယ်မြေဒေသအလိုက်အကန့်အသတ်နဲ့ပြစ်မှတ်ထားတိုက်ခိုက်မှာဖြစ်ကြောင်းပြောဆိုထားပြီးတော့ Israel မြောက်ပိုင်းကိုလုံခြုံမှုရတဲ့အထိဆက်လက်တိုက်ခိုက်သွားမယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel စစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ကြီး Daniel Hagari ကလည်း Hezbollah အဖွဲ့က Israel ကိုကျူးကျော်တိုက်ခိုက်ဖို့အစီအစဉ်ရှိခဲ့တယ်လို့ပြောပါတယ်။ကမ္ဘာကြီးက Hezbollah အဖွဲ့ကိုအစ္စရေးနယ်စပ်ကနေမဖယ်ရှားပေးနိုင်ဘူးဆိုရင်အစ္စရေးအနေနဲ့ကိုယ်တိုင်ဖယ်ရှားတာကလွဲလို့ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။တနင်္လာနေ့ကြာလာတဲ့ပြည်ပခါတွေကြောင့်နှစ်ဖက်စလုံးကထောင်ပေါင်းများစွာသောလူတွေဟာအိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။ Hezbollah အဖွဲ့ကလည်းနယ်စပ်မှာရှိတဲ့အစ္စရေးစစ်သားတွေကိုပိတ်မှတ်ထားပြီးတော့ rocket ဒုံးတွေနဲ့တိုက်ခိုက်ခဲ့ကြောင်းဒီကနေ့ပဲပြောပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ဘေးလွတ်ရာကိုတင်းရှောင်မှုအမိန့်ထုတ်ပြန်ထားတာတွေကြောင့်လေဗနွန်မှာအနည်းဆုံးလူပေါင်း3သိန်းခွဲလောက်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။လေဗနွန်ဝန်ကြီးချုပ်ကတော့နိုင်ငံသမိုင်းမှာအန်ရီအရှိဆုံးအခြေအနေတည်ရနေရင်ဆိုင်နေရတယ်လို့ပြောပါတယ်။တနင်္လာနေ့နှောင်းပိုင်းကအစ္စရေးကာကွယ်ဝန်ကြီး Ruth Gallants နဲ့အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin တို့တယ်လီဖုန်းကနေဆက်သွယ်စကားပြောပြီးတဲ့နောက်မှာတော့အမေရိကန်ကအစ္စရေးရဲ့ကိုခုခံကာကွယ်ခွင့်အတွက်အီရန် Hezbollah ဂါဇာအခြေစိုက် Hamas ယီမင်အခြေစိုက်ဟူသီတွေနဲ့တခြားအီရန်ကြောတောင်းနောက်ခံပြည်အဖွဲ့တွေကိုတိုက်ခိုက်တာကိုထောက်ခံကြောင်းထပ်မံအတည်ပြုခဲ့ပါတယ်ရှင်။